ရုရှားနိုင်ငံနဲ့ဆက်ဆံရေးမှာစည်ရဲတာမကစီးပွားရေးနဲ့ကဏ္ဍပေါင်းစုံမှာခိုင်မာတဲ့ပူးပေါင်းဆောင်ရွက်မှုကိုတိုးမြင့်တင်တယ်လို့အလားအလာရှိတဲ့မြမအနာဂတ်ခေါင်းဆောင်အဖြစ်ရုရှားရုပ်တံတစ်ခုရဲ့တွေးဆုံမေးမြန်းခန်းမှာဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကပြောကြားခဲ့ပါတယ်ရုရှားနိုင်ငံ RT သတင်းဌာနကဇွန်လ26ရက်နေ့ကထုတ်လွှင့်တဲ့တွေ့ဆုံမေးမြန်းခန်းမှာမြန်မာတပ်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကရုရှားမြန်မာဆက်ဆံရေးခိုင်မာပြီးတိုးတက်ဖို့လှုံ့ဆော်တဲ့ကိစ္စရပ်တွေနဲ့ပတ်သက်လို့သူ့ရဲ့အမြင်ကိုပြောဆိုခဲ့ပါတယ်။ရုရှားနိုင်ငံမော်စကိုမြို့တော်မှာဇွန်လ24ရက်နေ့ကကျင်းပတဲ့ဒုတိယကမ္ဘာစစ်မှာနာဇီတို့အပေါ်အောင်ပွဲရတဲ့နေ့85နှစ်မြောက်အထိမ်းအမှတ်စည်ရေးပြအခမ်းအနားကိုတက်ရောက်လာတဲ့ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကို RT သတင်းဌာနကတွေ့ဆုံမေးမြန်းခွင့်ရခဲ့တာပါမြန်မာနိုင်ငံဖွဲ့စည်းပုံအခြေခံဥပဒေအရအုပ်ချုပ်ရေးထိပ်ပိုင်းမှာရှိနေတဲ့တပ်မတော်ခေါင်းဆောင်တဦးအနေနဲ့တကယ်လို့အနာဂတ်မှာလည်းဒီလိုထိပ်ပိုင်းနေရာမျိုးမှာဆက်ပြီးရှိနေမယ်ဆိုရင်ရုရှားနဲ့ဆက်ဆံရေးပိုပြီးတိုးတက်ကောင်းမွန်ဖို့တိကျရည်ရွယ်ချက်တွေရှိပါသလားလို့သတင်းတောက်ကဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကိုမေးတဲ့အခါမှာသူကအခုလိုဖြေဆိုခဲ့ပါတယ်
ကျွန်တော်ကတော့
ဘယ်နေရာရောက်ရောက်ပူးပေါင်းဆောင်ရွက်ရေးပိုးပြီးခိုင်မအောင်ဆောင်ရွက်မှာပါကဏ္ဍပေါင်းစုံမှာတုံ့ပြန်ဆောင်ရွက်ဖို့လိုအပ်နေပါတယ်စီးပွားရေးအရပူးပေါင်းဆောင်ရွက်မှုပိုးပြီးတုံ့ပြန်တင်ပါတယ်ဒေတာရင်းတည်ငြိမ်ရေးလုံခြုံရေးအရပူးပေါင်းဆောင်ရွက်မှုကလည်းအရေးကြီးပါတယ်လို့ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကဖြေဆိုခဲ့တာပါတမရော်ကာကွယ်ဦးစီးချုပ်တက်တန်း9နှစ်ကြာတာဝန်ထမ်းဆောင်ခဲ့သူတဦးအနေနဲ့မြန်မာနိုင်ငံရဲ့အုပ်ချုပ်ရေးပိုင်းမှာနောက်လာမယ့်ခေါင်းဆောင်တဲ့အနေနဲ့ကိုစဉ်းစားကြည့်ရောလို့မေးတဲ့အခါမှာတော့ဗိုလ်ချုပ်မှူးကြီးကအတိအကျဖြေကြားခဲ့ခြင်းမရှိခဲ့ပါဘူး။နှစ်ပေါင်း20ကျော်ရှိလာပြီဖြစ်တဲ့ရုရှားနဲ့မြန်မာစစ်ဖက်နီးပညာဆက်ဆံရေးမှာဆက်လက်ပြီးတော့ပူးပေါင်းဆောင်ရွက်ရေးတိုးမြင့်ခိုင်မာဖို့လည်းအရေးကြီးကြောင်းဗိုလ်ချုပ်မှူးကြီးကပြောပါရတယ်။ဒါအပြင်မြန်မာနိုင်ငံမှာကိုဗစ်ရောဂါထိန်းချုပ်ရေးအတွက်မတ်လ29ရက်နေ့ကမကျင်းပပစ်ခဲ့တဲ့တမရော85နှစ်စင်ရတုနှစ်ပတ်လည်နေ့စီးရေးပြအခမ်းအနားကိုမိုးရသည့်အကုန်မှာခန်းခန်းနာနာကျင်းပဖို့စဉ်းစားနေကြောင်းဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်က RT သတင်းဌာနကိုပြောပါရယ်ဇွန်လ25ရက်နေ့ကဗိုလ်ချုပ်မှူးကြီးရဲ့တပတ်ကြာရုရှားနိုင်ငံခီးစဉ်အပြန်မှာကိုဗစ် -19 ရောဂါဖြစ်ပွားမှုကြောင့်ရုရှားကနေမြန်မာကိုပြန်ဖို့အခက်အခဲရှိနေတဲ့ပညာတော်သင်တင်နန်းသားတင်နန်းသူ22ဦးကိုလည်းတပါးရဲပြန်လည်ခေါ်ဆောင်လာခဲ့ကြောင်းတပ်မတော်သတင်းထုတ်ပြန်ချက်မှာဖော်ပြထားပါရယ်ရှင်